ဒီနေ့2018ခုနှစ်အတွက်ငြင်းငြိမ်းနိုဘယ်ဆုရောကွန်ဂိုဒီမိုကရက်တစ်သမားနိုင်ငံမှာလိင်မိုင်းဆိုင်ရာအကြမ်းဖက်အနိုင်ကျင့်ခံရသူတွေကိုကျန်းမာရေးဆက်ရှောက်မှုပေးနေတဲ့တာဖွာမီရဲ့ဆောင်ရင်ဒန်နစ်မူကွေကင်းနဲ့ယူရိုနိုင်ငံမှာ IS အစ္စရေးဆွေးနွေးအုပ်စုရဲ့လင်းကျုံဖြစ်ကနေလွတ်မြောက်လာသူရင်းစီလူမျိုးလူခွေလူရှားသူနာဒီယာမူရက်တို့ကိုပူးတွဲချီးမြှင့်လိုက်ပါတယ်။စစ်ပွဲနဲ့ပြည်ပကတိမှာလိင်မိုင်းဆိုင်ရာအကြမ်းဖက်မှုတွေကိုလက်လက်တခုလိုအသုံးချနေရတယ်ကိုအဆုံးသတ်အောင်ကြိုးပမ်းမှုတွေအတွက်စုချင်းမှုရွေးချယ်ကြတာဖြစ်တဲ့အကြောင်းလဲနော်ဝေးနိုင်ငံနိုဘယ်ငြိမ်းချမ်းရေးဆုရွေးချယ်ရေးကော်မတီကကြေညာချက်မှာဖော်ပြခဲ့တာပါ။စစ်ပွဲနဲ့ပြည်ပကတိမှာလိင်မိုင်းဆိုင်ရာအကြမ်းဖက်မှုတွေအဆုံးသတ်ရေးရှေ့ရန်ကနေဦးဆောင်ကြိုးပမ်းတဲ့တို့ဖြစ်မူကွေကပြည်ထောင်မှာတော့နိုင်ငံတကာမှာပါတင်ရှားသူဖြစ်ပြီးတရားမျှတမှုဟာလူ့ရဲ့တာဝန်ဖြစ်တယ်ဆိုတဲ့ချင်းရဲ့ရည်တည်ချက်ကိုကင်ဆယ်ထားသူတို့ဖြစ်တဲ့အကြောင်းလည်းပြောဆိုခဲ့ပါတယ်။ဆရာဇမူရဲ့တောက်ကောင်ဖြစ်ခဲ့မှုရဲ့မူရက်ကတော့အနိုင်ကျင့်ဆွမ်းအားခံရတာကိုရှစ်ချောက်ပြီးအမျိုးသမီးတွေနှုတ်ဆက်လို့ရှိတဲ့လူမှုအတိုင်းဝိုင်းရဲ့ကန့်သတ်ချက်တွေကိုလက်မခံခဲ့သူတို့ဖြစ်တယ်လို့ကိုယ်တိုင်ခံစားခဲ့ရတယ်နဲ့တခြားသူတွေရဲ့ခံစားချက်တွေကိုပါထုတ်ပေါ်ပြောဆိုရဲထူးခြားသူတို့ဖြစ်နေတယ်ကွန်ပီယူတာကြီးကြီးမှာဖော်ပြခဲ့တာပါ။ဒေါ်လာ1.3 billion ရရှိမဲ့ဆေးဘက်ဆိုင်ရာနိုဘယ်ဆုယူပပေးတဲ့နိုဘယ်ဆုဒါရုပေးတဲ့နိုဘယ်ဆုတွေကိုလည်းဒီသင်းပတ်ထဲမှာပဲကြီးညာထားပြီးစီးပွားရေးသိပ္ပံဆိုင်ရာနိုဘယ်ဆုကိုတော့ရှေ့သင်းပတ်ထဲကနေမှကြီးညာမှာဖြစ်ပါတယ်။ဆော့ပေးဆိုင်ရာနိုဘယ်ဆုကိုတော့စွီးချေးဖွဲ့မှာလိမ်မဲဆိုင်ရာအဖွဲ့များလုံးမှုရှုပ်ထုတ်ပုံတွေကြောင့်ဒီနေ့မှပေးရနိုင်မှာမဟုတ်ပါဘူး။